ဖင်လန်နီထဲမှာသွားလာနေတဲ့နိုင်ငံတကာသင်္ဘောတွေလုံခြုံရေးအတွက်ကိုအမေရိကန်ဦးဆောင်တဲ့ဒီရေတပ်ပူပေါင်းတပ်ဖွဲ့တွေထဲမှာနိုင်ငံတွေပို့ပြီးတော့မှပါဝင်လာနေပါတယ်ဂရိဝင်ကြီးချုပ်ရဲ့အမိန့်ပေးချက်အရရေတပ်စစ်သမောတစီပူပေါင်းပါဝင်မှာဖြစ်တယ်လို့ဂရိကာကွယ်ရေးဝန်ကြီးကဒီကနေ့အကြေညာပါတယ်ကမ္ဘာမှာရေချောင်းပို့ဆောင်ရေးသင်္ဘောလိုင်းတွေအများအပြားရှိတဲ့ဂရိနိုင်ငံအနေနဲ့ကမ္ဘာရေချောင်းပို့ဆောင်ရေးကိုအကြီးအမားဆုံးချိန်ချောက်နေတဲ့ပြဿနာကိုဖြေရှင်းတာကနိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်တာဖြစ်တယ်လို့ဝင်ကြီးနီကော့စ်မက်ဒီနာစ်ကပြောကြားပါတယ်အမေရိကန်ဦးဆောင်တဲ့ရေချောင်းလုံခြုံရေးစစ်ဆင်ရေးမှာပါဝင်ဖို့တပ်ဖွဲ့ဝင်၁၁ယောက်ဆေးလွှတ်မယ်လို့ဩစတြေးလျကာကွယ်ရေးဝန်ကြီးကလည်းပြောကြားခဲ့ပါတယ်။ဘာရိန်းနိုင်ငံမှာအခြေစိုက်တဲ့ Operation Prosperity Guardian လို့နာမည်ပေးထားတဲ့စစ်ဆင်ရေးဌာနချုပ်စီကိုတပ်ဖွဲ့ဝင်၁၁ယောက်ကို၈နှစ်ဇန်နဝါရီလမှပို့ဆောင်မယ်လို့ကာကွယ်ရေးဝန်ကြီး Richard Miles ကဒီကနေ့ပြောကြားပါတယ်။အစောပိုင်းကလည်းတပ်ဖွဲ့ဝင်၅ယောက်ကိုအဲ့ဒီမှာတာဝန်ပေးထားပြီးသားဖြစ်ပါတယ်။ဩစတြေးလျနိုင်ငံအနေနဲ့စစ်သင်္ဘောတွေလေယာဉ်တွေကိုတော့ပို့ဆောင်မှာမဟုတ်ဘူးလို့ပြောပါတယ်။ဖင်လန်နီထဲမှာသွားလာနေတဲ့ကုန်သင်္ဘောတွေ၊ရေနံတင်သင်္ဘောတွေအပေါ်ယေမန်နိုင်ငံကဟူတီတပ်ဖွဲ့တွေကအဝေးထိန် drone ယာဉ်တွေ၊ပယ်ထိန်တပ် drone တွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့အတွက်ဒီရန်ကိုကာကွယ်ဖို့အတွက်အမေရိကန်ဦးဆောင်ပြီးတော့နိုင်ငံတချို့နဲ့ပူးပေါင်းကရေတပ်တွေရဲ့ပူးပေါင်းတပ်ဖွဲ့တွေကိုဖွဲ့လိုက်တယ်လို့အမေရိကန်စစ်တပ်ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးနဲ့စစ်တိုက်နေတဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွအဖွဲ့ကိုထောက်ခံတဲ့အနေနဲ့အီရန်ထောက်ပံ့ပေးထားတဲ့ဟူတီတပ်ဖွဲ့တွေကိုသင်္ဘောတွေအပေါ်တိုက်ဖိုက်နေတာဖြစ်ပါတယ်။ကမ္ဘာရေချောင်းကုန်သွယ်ရေးမှာ30ရာခိုင်နှုန်းလောက်ကုန်သင်္ဘောတွေအသုံးပြုနေတဲ့ဆွေရတူမြောင်းစီဦးတည်တဲ့ရေချောင်းလမ်းနေရာမှာတိုက်ခိုက်မှုတွေကိုလုပ်နေတာကြောင့်သင်္ဘောလုပ်ငန်းတော်တော်များများတခြားလမ်းကြောင်းတွေကိုအသုံးပြုနိုင်ဖို့အတွက်စူးစမ်းနေကြပါတယ်ရှင်။